တည်င်းပတ်၅ဘက်ကြာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေလုပ်ဖို့ဗြိတိန်ပါလီမန်ကိုဗိုလ်တုံးတွေကဖြတ်သိမ်းလိုက်ပါတယ်။ဒီဇင်ဘာအလရဲ့ကာလမတိုင်ခင်ကျင်းပမဲ့ဗြိတိန်ထွေထွေရွေးကောက်ပွဲတွေမှာဆင်းရဲချမ်းသာကွာဟချက်ကြီးထွားလာနေတာကအဓိကဆွေးနွေးစရာကိစ္စတစ်ခုဖြစ်လာမယ်လို့ခန့်မှန်းနေကြပါတယ်။ဒီဇင်ဘာလ၂၂ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲတွေမှာလက်ရှိဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ခေါင်းဆောင်နဲ့ Conservative Party နဲ့ Jeremy Corbyn တို့ခေါင်းဆောင်တဲ့ Labour Party တို့အဓိကရှင်ပြိုင်ကြမှာဖြစ်ပါတယ်။ VOA သတင်းတောက် Zelatika Hoke ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ။
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေးဆိုင်ရာသူရဲ့အစီအစဉ်ကိုလွှတ်တော်ထောက်ခံမှုပူရောက်မှုရည်ရွယ်ပြီးအချိန်မတိုင်ခင်ရွေးကောက်ပွဲကျင်းပဖို့ဝန်ကြီးချုပ်ဂျွန်ဆန်ကစီစဉ်လိုက်တာပါဈေးဆိုင်ပိုင်ရှင် Brown Stringer လို့မဲဆန္ဒရှင်တွေကတော့ Brexit ကြောင့်ဖြစ်လာတဲ့မရေရာမှုတွေပေါ်စိတ်ပျက်နေကြပါတယ်
အဲ့ဒါဖြစ်ဖို့လိုပါတယ်ဒါပေမဲ့ကျမတို့စောင့်နေရတာစိတ်ပျက်လှပါပြီမရေမရာနဲ့စိတ်ပူစရာဖြစ်နေပါတယ်မိသားစုနဲ့ကလေးတွေစားဝတ်နေရေးအတွက်လောက်ကြမှာလားဘလို့လုတ်ပြီးစားတော့နေထိုင်ကြမှာလဲငွေသုံးရမှာလားမသုံးရဘူးလားဘယ်သူမှမသိကြပါဘူ
း EU တွေကနေဘယ်လိုသတ်မှတ်ချက်တွေနဲ့ပြည်တွေနှုတ်ထွက်မှာလဲဆိုတာတဲ့အလုတ်ကိုင်းကျမရေးဆောင်ရှောမှုတဘာဝပတ်ဝန်းကျင်ရေးရာနဲ့တခြားကိစ္စရပ်တွေကဒီလိုမျိုးဆန္ဒရှင်တချို့အတွက်ပိုအရေးကြီးပါတယ်။ဝါခင်တန်အရက်ကနောက်ထပ်ဆိုင်ပိုင်ရှင်တူဖြစ်သူရှာလော့ဘိုင်ယက်စ်တို့လိုတချို့လူတွေအတွက်အများကြီးပိုအရေးပါတဲ့အခြားကိစ္စတွေရှိနေတာပါ
။ They do believe in the National Health Service and they do believe we need more employment.
NHS လို့ခေါ်တဲ့တနင်္ဂနွေလုံးကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုသူတို့တကယ်ပဲယုံကြည်ပါတယ်။အလို့အကင်ပုံများဖို့ဆိုင်တွေဘန်တွေလဲပတ်နေနိုင်ဖို့လိုတယ်လို့သူတို့ယုံကြည်ပါတယ်။Brexit တဲ့ပိုပြီးဦးစားပေးရမှာရိအများကြီးပါဒီကိစ္စကတာမန်လူတယောက်ကိုမထိခိုက်ပါဘူးလုပ်ငန်းရှင်ကြီးတွေကိုပဲထိခိုက်မှာပါဒါကြောင့်သူတို့ Brexit ကိုလိုချင်နေကြတာပ
ါဝန်ကြီးချုပ် Boris Johnson အနေနဲ့သူဟာအဲ့ဒီလိုလူတွေအတွက်လုတ်ကင်နေတာပါဆိုတာကိုသူတို့ယုံကြည်အောင်ဆွဲဆောင်စီရင်ရမယ်ဆိုတာသိထားတာကြောင့်အခုလိုအာမခံပြောဆိုနေရပါတယ
် If I come back here with a working majority in parliament then I will get parliament
ကျွန်တော်အနေနဲ့ပါလီမန်မှာလူများစုရပြီဆိုရင်လူကြီးမင်းတို့တဲ့လွှတ်တော်ကလုတ်ကင်ဆောင်ရွက်လာဖို့ကျွန်တော်လုပ်မှာပါဒီဇင်ဘာလမှာလွှတ်တော်သေးစပြီဆိုတာနဲ့ကျွန်တော်လုပ်ရမှာ၄ပြည်မြအောင်မြင်အောင်ဆက်လုပ်ပါမယ် January မှာ Brexit ကိစ္စကိုပြည်ပြအောင်လုပ်ပြီးဒီနိုင်ငံရဲ့အလားအလာခေါင်းတွေကိုအစွမ်းကုန်ဖော်ထုတ်တော့မှာဖြစ်ပါတယ
်ဝန်ကြီးချုပ် Johnson ရဲ့အဓိကပြိုင်ဘက် Labour Party ခေါင်းဆောင် Jeremy Corbyn ကတော့ Conservative တွေဟာလူချမ်းသာတွေအတွက်သာလုတ်ကင်နေပြီးဗြိတိသျှအလုပ်သမားတွေအနေနဲ့သူတို့အတွက်လုတ်ကင်ပေးတဲ့အစိုးရတရက်လူတွေလို့ပြောနေပါတယ်
Together we can do something spectacular. We can transform people's hopes.
တကယ်ကိုကျွန်တော်တို့အတူတကွလှုပ်ဆောင်နိုင်ပါတယ်။ကျွန်တော်တို့မဲဆွယ်စည်းရုံးရေးမှာအားလုံးပါဝင်စေပြီးခိုင်မာတဲ့တန်ရိပ်တန်နဲ့လူတွေရဲ့မျှော်လင့်ချက်တွေကိုကျွန်တော်တို့ပြောင်းလဲပြစ်နိုင်ပါတယ်။ဒါဆိုရင်ဘယ်သူမှကန့်သက်ချန်ထားခံရတာမျိုးရှိတော့မှာမဟုတ်ပါဘူး။တကယ်အပြောင်းလဲလုပ်ဖို့အချိန်တန်ပါပြီလို့ကျွန်တော်ယူဆပါတယ်။
ဂျွန်ဆန်ကကော်ဗင်ထက်လူထုထောက်ခံမှုကောင်းကောင်းအသာရနေတယ်ဆိုတာစစ်တမ်းတွေမှာပြပေမဲ့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကွာဟချက်ရော့လာပါတယ်ဂျွန်ဆန်အနေနဲ့လူများစုထောက်ခံမှုအခိုင်အမာရအောင်ဒီထက်ပိုလုံနိုင်ခဲ့ဖို့ကောင်းတယ်လို့ Brexit Party ခေါင်းဆောင် Nigel Farage ကပြောပါတယ
် I've urged Johnson and others to try to build a Leave alliance
I think if we go EU ကနှုတ်ထွက်ရေးထောက်ခံကြရတဲ့သူတွေပါတယ် Leave ဆိုတဲ့ညွန်ပေါင်းအဖွဲ့တစ်ခုဖွဲ့ဖို့ Johnson နဲ့ကြံတဲ့သူတွေကိုကျွန်တော်တိုက်တွန်းဦးပါတယ် Conservative တွေရဲ့ Brexit Party ရဲ့ Labour Party ကထင်ရှားသူတချို့ရဲ့အားလုံးစုစည်းပြီး Leave ညွန်ပေါင်းတစ်ခုဖွဲ့မယ်ဆိုရင်ရွေးကောက်ပွဲမှာအသာရမယ်လို့ကျွန်တော်ယူဆပါတယ်ဒါပေမဲ့အကြောင်းမလှစွာပဲ British နိုင်ငံရေးဟာတိတ်ကိုအုပ်စုဖွဲ့လွန်ပါတယ်
ဒီဇင်ဘာလ12ရက်နေ့ရွေးကောက်ပွဲမှာပြည်ထောင်အောက်တော်အမတ်နေရာ650အတွက်မဲဆန္ဒရှင်တွေမဲပေးကြရမှာပါအမတ်နေရာ326နေရာအနိုင်ရတဲ့ပါတီကလူများစုအသားနဲ့အစိုးရဖွဲ့နိုင်မှာဖြစ်ပါတယ်။ဒါပေမဲ့ဘယ်ပါတီကမှအများစုအနိုင်မရဘူးဆိုရင်တော့အမတ်အရေးအတွက်ပိုများတဲ့ပါတီကတခြားပါတီတွေနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့နိုင်မှာဖြစ်ပါတယ်ခင်ဗျာ။